စံပုံစံတွေခြေတီထားတဲ့လမ်းတာယာရွှေပြည်သာတောင်တဘုံစတဲ့နေရာတွေမှာဒေသခံတွေကို CO2 ရေကောင်စီကအကြမ်းဖက်ဖြိုခွင်းခဲ့ပြီးဒေသခံတွေရဲ့စားဝတ်နေရေးဟာစိုးရိမ်စရာရှိလာပါတယ်။ဒီအခြေအနေကပြည်တွင်းရွှေပြောင်းမှုကိုဥတီလာပြီလို့တွေ့စီညီညွတ်သောသမ္မတများအဖွဲ့ချုပ်ကဒေါက်ခင်မျိုးချစ်က VOE ကိုပြောပါတယ်။
အခုပြန်တဲ့လူတွေအနေနဲ့ကြားရတော့လေဟိုမှာရောဘယ်လောက်အထိသူတို့အတွက်လောက်ဆိုင်ခွင့်လန်းကသူတို့ကိုပေးနိုင်မလဲပေါ့။အရေးရှိမှာတစ်ဖြည်းဖြည်းဒီဟာကြာလာလာနဲ့ညအားလုံးကတော့အဆင်မပြေတာလေပို့ပြီးဒုစရိုက်တွေကပို့များလာတာလေဒါမျိုးတွေဖြစ်လာတယ်။လူကတော့လေဟိုစာသမင်းမဆောက်လည်းမနေနိုင်ဘူး။အတက်ရှင်တွေဒီမှာကာလပတ်လုံးကတော့သူရှင်တန်မှုတွေလီပေါင်းစုံတွေစဉ်းစားရတာဆိုတော့စမှုစုံတွေကအလုံးမဖြစ်တော့ဘူးလို့တွေးလာတဲ့အခါမှာတခြားငွေရမဲ့လမ်းကြောင်းတစ်ခုကိုစဉ်းစားကြမှာပေါ့နော်။ခုနစိုက်ပျိုးရေးတို့တော်တကောင်နောက်တစ်ခါတခြားလုပ်ငန်းတစ်ခုကျွန်တော်တို့မမြင်နိုင်တဲ့ဘာလုပ်ငန်းပေါ်လာအောင်လည်းမသိဘူးပေါ့နော်။ဒါမျိုးတွေဖြစ်လာမှာပေါ့
။ကိုဗစ်ကြောင့်စီးပွားရေးရိုးရော်နေတဲ့မြန်မာနိုင်ငံဟာဆီယနာသိမ်းမှုကြောင့်နောက်ဆက်တွဲဖြစ်လာမယ့်အစအစာပြုလုပ်မှုတွေစိုးရိမ်စရာဖြစ်လာကြောင်းကမ္ဘာ့စံတန်းရိက္ခာပြုလုပ်မှုအစီအစဉ် WFP ကသူ့ရဲ့မြန်မာပြည်ထောင်စုညွှန်ကြားရေးမှူးစတီဖန်အန်ဒါဆင်ရဲ့ပြောဆိုချက်ကိုကိုယ်ကထုတ်ပြန်လိုက်ပါတယ်။ဒီမိုကရေစီပြန်လည်ရရှိဖို့တပေးပေါက်နေတဲ့နိုင်ငံဝန်ထမ်းတွေလမ်းပေါ်ထွက်စံနာပြနေသူတွေကြောင့်ဗန်စနစ်တွေကုန်စည်စစ်စစ်မှုတွေနိုင်ငံတကာထောက်ပံ့ရေးအစီအစဉ်တွေပါရပ်တန့်သွားပါတယ်ဒါဟာစစ်အစိုးရကိုဥတီတက်ခိုက်တာဖြစ်ပေမဲ့ထိခိုက်ရှလွယ်အခြေခံလူဒန်းစားနဲ့အခက်အခဲတွေစတင်ရင်ဆိုင်နေရာကြောင်းဒီထုတ်ပြန်ချက်မှာရေးသားထားတာ
ပါစီးပွားရေးအခြေအနေကတော့ကျွန်တော်ထင်တယ်လောလောဆယ်ဖြစ်ပြနေတဲ့အခြေအနေရဆိုင်တာစီးပွားရေးတက်ပြီးတော့စီးပွားရေးအခြေအနေကတော့ကောင်းမှုတော့ခဲရင်မှာပါတကယ်ကြီးနေနေပဲကြည်ကြည်တုတ်လုံးမှုနေနေပဲကြည်ကြည်ဘာပဲကြည်ကြည်ပေါ့လေသိပြီးတော့အချိန်ကြီးကတော့ကောင်းမှုကတော်တော်ခက်ပါလေ
ပြည်တော်စုစီးစစ်ချုပ်လုပ်ခဲ့သူဥမော်တန်ပြောပြသွားတာပါနိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ရဲ့အချက်အလက်အရဆိုရင်ဖေဖော်ဝါရီလအတွင်းပြည်တွင်းမှာလုပ်ငန်းသစ်180ကျော်ပဲမှတ်ပုံနေကြပါတယ်နောက်ရှင်ကြည့်မယ်ဆိုရင်ပြီးခဲ့တဲ့ဇန်နဝါရီလနဲ့2020ဖေဖော်ဝါရီလမှာမှတ်ပုံတင်ခဲ့တဲ့လုပ်ငန်းသစ်ပေါင်း1400ဝန်းကျင်ရှိခဲ့တာပါဒါဟာနိုင်ငံရေးမတည်ငြိမ်တဲ့အခြေအနေမှာလုပ်ငန်းစတင်ဖို့ဆန္ဒမရှိဘူးဆိုတာပြသနေတာဖြစ်ကြောင်းပြည်ပသတင်းဌာနတွေကရေးသားကြပါတယ်ကိုဗစ်ကရောက်ထားဖို့စ조사နေချိန်မှာဆီယနာသိမ်းမှုကြောင့်အကျိုးဆက်အနေနဲ့ရှိပြည်သားနိုင်ငံသားရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေဟာပြန်ထွက်ဆပြုလာပါတယ်ကာယောဂကာလအဖြစ်လက်ပတ်နေတဲ့စက်မှုလုပ်ငန်းတွေဟာစီအုပ်ချုပ်ရေးကြောင့်ရပ်တန့်သွားကြောင်းပြည်တော်စုလွတ်တော်စီးပွားရေးအကြံပေးလုပ်ခဲ့သူဦးစောဖေဝင်းကပြောပါတယ်
လေရီကလာပြီးတော့အလုပ်လုပ်ကြတယ်အလုပ်သမားတွေပေါ့နော်အဲ့ဒီအလုပ်သမားတွေကလည်းပဲပြန်ကုန်နေဆိုတော့စီးပွားရေးလုပ်ငန်းတွေကတော့လေပတ်ရတာတော်တော်ခက်သွားတဲ့အတွက်ကြောင့်မို့လို့တိုက်ပြီးရစီးပွားရေးအခြေအနေသူသဖြင့်ပေါ့နော်စက်မှုကန္တာနဲ့ကုန်သွယ်ရေးကန္တာစသည်ဖြင့်ပေါ့အဲ့လိုဟာမျိုးတွေမှာတော့တော်တော်ကိုထိခိုက်နိုင်စရာအကြောင်းရှိတယ်လို့မြင်ပါတယ
်ဒီအပိုင်းတွင်စားအုံးစီဈေးဟာ20ခန့်နှုန်းစံဈေးကမြို့ကြီးတွေမှာ400ခန့်နှုန်းပမောနဲ့ပူတာအုံမှာတော့3500ခန့်နှုန်းအထိတက်သွားကြောင်း WFP ကဖော်ပြထားပါတယ်။လောင်စာစီဈေးကလည်း1500ခန့်နှုန်းကနေ3300ခန့်နှုန်းအထိတက်သွားပါတယ်။ကိုဗစ်ကရောဂါကာလကလေးကဝင်ငွေထွက်ငွေညှော့သွားတဲ့မြန်မာပြည်သူတွေဟာအာဏာသိမ်းနောက်ဆက်တွဲစီးပွားရေးပြဿနာကြောင့်တကယ့်ကိုစိုးရိမ်စရာရှိလာကြောင်း WFP ရဲ့ထုတ်ပြန်ချက်မှာရေးသားထားတာပါ။ဆီယနာသိမ်းမှုအောက်မှာဒီတိုင်းပြည်လုံးရဲ့စီးပွားရေးအခြေအနေကိုရေးရှည်မျှော်ကြည့်မယ်ဆိုရင်အစိုးရကိုဥတည်နေပြီးစစ်တပ်ကတော့အရင်တိုင်းသူတို့ရဲ့စီးပွားရေးတွေရှင်တန်နိုင်မဲ့နည်းလမ်းကိုပဲပြန်သွားဖို့ရွေးချယ်လိုက်မယ်လို့စီးပွားရေးပညာရှင်တချို့ကပြောပါတယ်ခင်ဗျာ